Welcome to the Voice of America in Burmese.
မင်္ဂလာညနေခင်မှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဇန်နဝါရီလ13ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်နေမှာပါအမေရိကန်သမ္မတဘရက်အိုဘားမားက9ကြိမ်နဲ့နောက်ဆုံးနိုင်ငံတော်ခြေပြမိကုံကိုအင်္ဂါနေ့ညကပြောပါတယ်အင်္ဂါနေ့မှာအီရန်ကဖန်ထားတဲ့အမေရိကန်ရေတပ်သား10ဦးကိုပြန်လွှတ်ပေးလိုက်ပါပြီမြောက်ကိုရီးယားဘက်ကလူယူဆတဲ့မောင်းသူမဲ့ drone ယာဉ်တစ်စင်းကိုတောင်ကိုရီးယားကအသတိပေးပစ်ခတ်ခဲ့ရပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်နောက်ဆုံးရနိုင်ငံတကာသတင်းတွေအပြီးမှာအရင်ဆုံးထုတ်လွှင့်ပေးမယ့်သတင်းဆောင်မှာတော့
If this Congress is serious about winning this war and wants to send a message to our troops and the world, authorize the use of military force against ISIL. Take a vote.
American သမ္မတဘရက်အိုဘားမားရဲ့နောက်ဆုံးအကြေနိုင်ငံတော်အခြေပြမိန့်ခွန်းမှာဘာတွေအဓိကထားပြောဆိုခဲ့တယ်လဲဆိုတာကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်။ဒီနောက်မှာတော့တပ်မတော်မှမှုထမ်းမှုတိုင်းရင်းသားလက်နက်ကိုင်တွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်လိုက်တဲ့အပေါ်တိုင်းရင်းသားတွေရဲ့တုံ့ပြန်ချက်ကိုထုတ်လွှင့်ပေးဖို့ရှိပြီးနောက်ပိုင်းမှာတော့ကမ္ဘာ့ဘောလုံးအဖွဲ့ချုပ်ရဲ့2015ခုနှစ်အတွက်တနစ်တာအကောင်းဆုံးစုတွေကိုဘယ်သူတွေဘာကြောင့်ဆုတ်ခုခဲ့ကြတယ်လဲဆိုတာကိုလည်းနားဆင်ကြားရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးကြပါဦးရှင
်။အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့သမ္မတတက်တန်းတွင်အောင်မြင်မှုတွေနဲ့အနာဂတ်အတွက်သူ့ရဲ့အမြင်တွေကို9ကြိမ်နဲ့နောက်ဆုံးအကြိမ်ပြောတဲ့နိုင်ငံတော်ခြေပြမိန့်ခွန်းထဲမှာပြောသွားပါတယ်။သမ္မတတက်တန်းနောက်ဆုံးနေ့တည်းရောက်လာတာနဲ့အမျှသူ့ဘာရီချန်ထားရစ်တယ်ဆိုတာကိုသတ်မှတ်ဖို့ကြိုးစားတဲ့အကောင်းမြင်မိန့်ခွန်းတစ်ခုအဖြစ်အင်္ဂါနေ့ညကပြောသွားတာပါ။အမေရိကန်ရဲ့စီးပွားရေးဟာကျဆင်းနေတယ်လို့ပြောတယ်လို့ဘယ်သူမှမဆိုလှုပ်ကြံပြောဆိုနေတာပဲဖြစ်တယ်လို့ဆိုပြီးအမေရိကန်ကွန်ဂရက်လွှတ်တော်အဆောက်အဦရဲ့အောက်လွှတ်တော်ခန့်မှန်းမှာပြောတဲ့မိန့်ခွန်းနဲ့စီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့သူလှုပ်ဆောင်ခဲ့တာတွေပေါ့သမရကအခုခံခြေပပြောဆိုသွားပါတယ်။ဘာလိုမျိုးဖြစ်တယ်ဒါမှမဟုတ်ဘယ်ဘာသာကိုကူးကွယ်တယ်ဆိုတာပေါ်မူတည်ပြီးလူတွေကိုပြစ်မှတ်ထားတဲ့နိုင်ငံရေးကိုလည်းမစ္စတာအိုဘားမားကပြစ်တင်ဝေဖန်ပါတယ်။ဒီချက်ဟာ Republican Party ကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဘီလီနာတတိကြီး Donald Trump အပါအဝင် Republican တွေကိုတော်ဝိုက်ပြီးတော့ဝေဖန်ချက်တစ်ခုဖြစ်မြင်ကြပါတယ်။နိုင်ငံရေးသမားတွေကမွတ်စလင်တွေကိုတိခိုက်အောင်ပြောဆိုတဲ့အခါပလီကြောင်းတစ်ခုကိုဖျက်ဆီးခံရတဲ့အခါဒါမှမဟုတ်ကလေးတယောက်အနိုင်ကျင့်ခံရတဲ့အခါအဲ့ဒါတွေကပို့ပြီးဘေးကင်းလုံခြုံစေတာမဟုတ်ဘဲအမှားအယွင်းတသက်ပဲဖြစ်ပါတယ်လို့မစ္စတာအိုဘားမားကပြောသွားပါတယ်။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့တော့ကမ္ဘာတဝန်းမှာတိုက်ခိုက်မှုကြီးတွေလုပ်ခဲ့တဲ့ IS အစွန်ရောက်အဖွဲ့အပါအဝင်အကြမ်းဖက်ဝါဒကင်ဆယ်တဲ့အုပ်စုတွေရဲ့ချင်းချောက်မှုကိုမစ္စတာအိုဘားမားကအတိအပြုပြောဆိုပါတယ်။ဒါပေမဲ့လည်းအစွန်ရောက်အကြမ်းဖက်ဝါဒကင်ဆယ်သူတွေဟာအမှန်တကယ်စိုးရိမ်ရမယ့်ကိစ္စမဟုတ်ဘူးလို့ဆိုပြီးကမ္ဘာကြီးဟာတတိယကမ္ဘာစစ်ထဲကျုံဝင်နေပြီလို့ပြောသူတွေကိုသတိပေးသွားပါတယ်။ဒီမိုကရက်နက်ရီပက်ဗလီကန်တွေအကြားနိုင်ငံရေးအရနဲ့နဲ့ဆန်ဆန်ကွဲပြားနေတာကိုလည်းသမ္မတအိုဘားမားကပွန့်ပွန့်လင်းလင်းနဲ့စိတ်ပြက်လက်ပြက်ပြောသွားပါတယ်။ဒါပေမဲ့လည်းသူ့ရဲ့ကြံနေသေးတဲ့သမ္မတတဒန်းတွင်မူဝါဒရေးရာညီမှန်းချက်တွေအောင်မြင်ဖို့အတွက်ဆက်လုပ်သွားမယ်ဆိုတာကိုတော့အခိုင်အမာပြောသွားပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားရဲ့အင်္ဂါနေ့ညကနိုင်ငံတော်အခြေပြမိန့်ခွန်းပေါ်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ချမဲ့ကိုဇယ်ရီစီကမျှော်လင့်ထားတဲ့အတိုင်းတုံ့ပြန်မှုတွေထွက်ပေါ်လာပါတယ်။ Republican ကိုဇယ်ရီကတော့မိန့်ခွန်းကပြင်းစရာကောင်းတဲ့ကမ္ဘာမှာဖြစ်ဖြစ်နေတဲ့ကိစ္စတွေနဲ့လည်းကင်းကွာလွန်းတယ်လို့ပြောဆိုခဲ့ကြတယ်လို့သမ္မတရဲ့ Democratic Party ကတော့သမ္မတရဲ့ဆောင်ရွက်ချက်တွေပေါ်ချီးကျူးစကားပြောခဲ့ကြပါတယ်။ Republican ကိုဇယ်ရီရဲ့ရှေ့ရန်ရောက်နေတဲ့ Donald Trump ကတော့သမ္မတရဲ့မိန့်ခွန်းဟာအားရစရာမကောင်းတယ်လို့မနှဲဆောင်ကြည့်ခဲ့ရတယ်လို့ပြောခဲ့တာပါ။နားထောင်ခဲ့ဘူးသမီးနိုင်ငံတော်အခြေပြမိန့်ခွန်းတွေထဲမှာပြင်းစရာအကောင်းဆုံးရှေ့လျားရှုပ်ထွေးဆုံးနဲ့အနှစ်သာရမပါတဲ့မိန့်ခွန်းတစ်ခုဖြစ်တယ်လို့လည်း Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့တယ်လို့ခေါင်းဆောင်မှုတွေအများဆုံးလုံနေပြီလို့လည်းပြောဆိုသွားပါတယ်။လွန်ခဲ့တဲ့နှစ်လအတွင်းလူမှုစစ်တမ်းတွေမှာထောက်ခံမှုတွေပိုရလာနေတဲ့ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz ကတော့သမ္မတရဲ့မိန့်ခွန်းကနိုင်ငံတော်အခြေပြမိန့်ခွန်းတွေမဟုတ်ဘဲနဲ့သူလက်မခံနိုင်နဲ့နာရီကိုပြသပြောဆိုနေတဲ့မင်းကုန်းဖြစ်တယ်ဆိုပြီးပြောဆိုခဲ့တာပါ။အဲစစ်သွေးကြွရရဲ့ချင်းချောင်းမှုအန်ရီကိုသမ္မတကရှော့ရှော့ပေါ့ပေါ့လှုပ်ခဲ့တယ်လို့ပြီးခဲ့တဲ့နှစ်ထဲပြင်သစ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုကအကြမ်းဖက်တိုက်ခတ်မှုတွေနဲ့ပတ်သက်လို့ပြောဆိုမှုမျိုးလည်းမရှိဘူးဆိုပြီးဝေဖန်ခဲ့ပါတယ်။ Democratic Party ကသမ္မတလောင်းအဖြစ်ရှင်းပြနေသူတွေနဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပြီးဒုတိယနေရာမှာရှိနေတဲ့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကတော့ American ပြည်သူတွေရဲ့ဘဝတိုးတက်စေဖို့အပြောင်းလဲတွေကိုလုပ်ရမှာမကြောက်ကြဘူး။သမ္မတကသတိပေးခဲ့တဲ့မိန့်ခွန်းကအရေးကြီးတယ်လို့မှတ်ချက်ပေးပြောဆိုခဲ့ပါတယ်
။သမ္မတဘဝမှာကသူ့ရဲ့နိုင်ငံတော်ခြေပြမိန့်ခွန်းထဲမှာ American ပြည်ထောင်စုရင်ဆိုင်နေရတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာစိန်ခေါ်မှုအများအပြားကိုပြောသွားပေမယ့်မကြသေးခင်ကပဲမြောက်ကိုရီးယားကနျူကလ িয়ার ဆန်တက်မှုလုပ်ခဲ့တဲ့ကိစ္စကိုတော့အထက်ပြောမသွားပါဘူး။ အရှေ့လေပိုင်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်လိုအားနည်းချို့ယွင်းနေတဲ့နိုင်ငံတွေကနေလာတဲ့ချင်းချောက်မှုတွေနဲ့အဲဒီဒေသတွေမှာကြီးထွားလာတဲ့အကြမ်းဖက်ကွန်ရက်တွေကိုအမေရိကန်နိုင်ငံသားမူဝါဒရဲ့ထိတန်းဦးစားပေးအလို့အဖြစ်ဂိုင်တွယ်ဖြေရှင်းရမယ်လို့သမ္မတဥပမာကပြောပါတယ်။မြောက်ကိုရီးယားရဲ့တိုးလာနေတဲ့နျူကလ িয়ার ချင်းချောက်မှုကိုဂိုင်တွယ်ဖြေရှင်းရေးဟာဒုတိယဦးစားပေးကိစ္စဖြစ်ဆက်ရှိနေတော့မယ်လို့ဝါရှင်တန်ဒီစီအခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာရေးရာလိလာရေးဌာနကမြောက်ကိုရီးယားအရေးလိလာသုံးသပ်သူဗစ်တာချားကပြောပါတယ်။အလောတကြီးမလုပ်ဘဲမဟာဗျူဟာမြောက်ထိန်းချုပ်ထားတဲ့လက်ရှိမူဝါဒကိုသမ္မတဥပမာကအပြောင်းလဲလုပ်ဖို့ခံမှန်းမထားသလိုသမ္မတရုပ်ောက်ပဲဝင်ဝင်ရဖို့ကြိုးစားနေကြသူတွေအနေနဲ့လည်းသူတို့ရဲ့မဲဆွယ်စည်းရုံးပွဲတွေမှာမြောက်ကိုရီးယားအရေးကိုခိစားရကြီးတစ်ခုအဖြစ်ပြောဆိုကြမယ်လို့ခံမှန်းမထားကြောင်းဗစ်တာချားကပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာတော့အနေဆုံးအပြန်အလှန်ပြောဆိုတာတွေနဲ့ဒီသတင်းပတ်အတွင်းဆက်ပြီးတင်ပါနေစေပါပဲ
။ဤနိုင်ငံရေးပိုင်းတစ်ထက်မှာဖမ်းဆီးခံရတဲ့အမေရိကန်ရေးတပ်သား၁၀ယောက်ကိုထိန်းသိမ်းခံရပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲပြန်လွတ်ပေးလိုက်တဲ့အကြောင်းအမေရိကန်ကတီဗီပြောဆိုလိုက်ပါတယ်။ဤနိုင်ငံကထိန်းသိမ်းထားစဉ်အမေရိကန်ရေးတပ်အမှုထမ်းအမျိုးသား၉ဦးနဲ့အမျိုးသမီး၂ဦးတို့ကိုထိခိုက်နာကျင်အောင်လုပ်ခဲ့တဲ့အရေးလက္ခဏာမတွေ့ရဘူးလို့လည်းပင်ဒဂွန်စစ်ဌာနချုပ်ရဲ့ကြေညာချက်ကဖော်ပြပါတယ်။အမေရိကန်ရေးတပ်သား၁၀ယောက်ဟာမနေ့ကကူဝိတ်နဲ့ဘာရိုင်းနိုင်ငံကြားသွားလာနေစဉ်ပါရှန်ပင်လယ်ဝေ့မှာခြေဆိုင်စခန်းနဲ့အဆက်အသွယ်ပြတ်တောက်ခဲ့တဲ့စစ်အရင်နှစင်းမှမှာလိုက်ပါသွားခဲ့ကြတာပါ။သူတို့အားလုံးကတော့ဖာစီကျိုးနီမှာထိန်းသိမ်းခံခဲ့ရတာဖြစ်ပြီးဒီကျိုးကနေပဲသူတို့ရဲ့စီရင်နှစင်းနဲ့ဒီကနေ့ပြန်လဲထွက်ခွာလာပြီးတဲ့နောက်ရေတက်လီရင်နဲ့ပြန်လဲခေါ်ဆောင်ခဲ့ကြောင်းလဲအမေရိကန်ရာရှိတွေကပြောပါတယ်အမေရိကန်ရေတက်ကတော့အဖြစ်ပြက်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပါတယ်အီရန်တော်လန်ရေးပြည်ဆောင်တက်ကတော့ရေပိုင်နှစ်ထဲကျူးကျော်ဝင်ရောက်မှုတွေအမေရိကန်ကတောင်းပန်စကားပြောဆိုခဲ့ပြီးနောက်နောက်မဖြစ်စေဖို့ဂရုပြုခဲ့ကြောင်းလဲဒီကနေ့အစောပိုင်းမှာပဲပြောဆိုခဲ့တာပါအီရန်တော်လန်ရေးပြည်ဆောင်တက်ရဲ့ရေတက်အကြီးကအလီဖာရာဗီကိုကူးကပ်ပြီးအီရန်နိုင်ငံမှာရုံးမြင့်တန်ကြားကဒီကနေ့အစောပိုင်းဖော်ပြရမှာလဲအမေရိကန်စီရင်ရဲ့ရေကြောင်းပြစနစ်မှာဆက်ချုပ်ရုံးမှုဖြစ်ရာကအီရန်ရေပိုင်နှစ်ထဲရောက်လာတာဖြစ်နေကြောင်းပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားရဲ့အင်္ဂါနေ့ညကနိုင်ငံတော်အခြေပြမင်ကုန်းမှာဒီကိစ္စကိုထက်သွင်းပြောဆိုမသွားပေမဲ့အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားပြီးခဲ့တဲ့နှစ်ထဲသဘောတူညီချက်ရရှိခဲ့တဲ့အတွက်စစ်ဖြစ်မဲ့အခြေအနေတရက်ကိုရှောင်ရှားနိုင်ခဲ့တဲ့အကြောင်းပြောဆိုသွားပါတယ်
အမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေဗိုလ်ထုညနေဘက်သတင်းတွေကိုတရရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့နေဆက်ပေါ်မှာမြောက်ကိုရီးယားဘက်ကလူယူဆတဲ့မောင်းသူမဲ့ဒရုန်းယာဉ်စင်းကိုတွေ့ရတဲ့အတွက်တောင်ကိုရီးယားစစ်သားတွေကသတိပေးပစ်ခတ်ခဲ့ပါတယ်။နေဆက်ဒေသရဲ့အနောက်ဘက်ခြမ်းတစ်လျှောက်ကင်းစခန်းတစ်ခုအပေါ်ဘက်မှာအဲ့ဒီယာဉ်ပြန်နေတာကိုတွေ့ခဲ့ရတာလို့တောင်ကိုရီးယားပူးတွဲစီးပွားရေးအဖွဲ့ရဲ့အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။သတိပေးပစ်ခတ်ပြီးတဲ့နောက်အဲ့ဒီယာဉ်ဟာပြန်လှည့်ပြီးမြောက်ကိုရီးယားထဲဝင်သွားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆန်တမှုတစ်ခုလုပ်ထားပြီးတဲ့နောက်ရဲအတော်ကြာမှဖြစ်တဲ့အခုဖြစ်ရဟာကိုရီးယားကျွန်းဆွယ်မှာတင်းမာမှုတိုးနေတာကိုညွှန်ပြနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တမှုဟာဒေသတွင်ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လက်မခံနိုင်တဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ဒီကနေ့အစောပိုင်းကရုံးမြင့်တန်ကြားကနေပြောတဲ့မင်းကုန်းနဲ့မှာတောင်ကိုရီးယားသမ္မတဖာကွန်နဲကပြောသွားပါတယ်
။ပါကစ္စတန်နိုင်ငံနောက်တော်မင်းကပိုလီယိုကျောသေးရောဂါကာကွယ်ရေးဌာနမှာအသေးခံဘုံးကွဲတိုက်ခိုက်မှုတစ်ခုကြောင့်လူ14ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်23ယောက်ထိခိုက်ဒဏ်ရာရတဲ့အကြောင်းပါကစ္စတန်ရဲတပ်ဖွဲ့နဲ့ဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူတွေက9ယောက်ဟာပြင်းထန်ပြီးသေဆုံးသူရေအတွက်လည်းပိုတိုးလာနိုင်တဲ့အကြောင်းဆရာဝန်တွေကပြောပါတယ်။သူတို့တန်ယူအကြမ်းဖက်မှုတွေကြုံနေရတဲ့ဘလူးချစ်စတန်ပြည်နယ်ကွတာမြို့တော်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုမှာထိခိုက်ဒေဆသူအများစုဟာလွန်ကျွေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။အနည်းဆုံး9ကီလိုဂရမ်အလေးချိန်ရှိတဲ့ဖောက်ခွဲပစ္စည်းတွေကိုကိုယ်မှာပတ်လာတဲ့အသေးခံဘုံးခွဲသမားဟာလွန်ကျွေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတွေစုဝေးရာကိုလမ်းလျှောက်ဝင်လာပြီးဖောက်ခွဲခဲ့တယ်လို့လည်းကွတာမြို့ကအစစ်မြေရာရှိအင်တိုင်ရှားကသတင်းတောက်တွေကိုပြောခဲ့တာပါ။ပါကစ္စတန်တာလီဘန်အဖွဲ့အဖြစ်လူသိများတဲ့အစိုးရအဖွဲ့တစ်ခုဖြစ်တဲ့တာရီကီတာလီဘန်ကတော့တက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးသတင်းတောက်တွေကိုကြေညာချက်တစောင်ပေးပို့ခဲ့ပါတယ်
။အာဖဂန်နစ္စတန်ရှေ့ပိုင်းဂျလာလာဘတ်မြို့မှာဒီကနေ့တနက်နေ့ပြည်ပြည်ဘုံခွဲတက်ခိုက်တာကြောင့်လူမျိုးဝင်နှံ9ယောက်သေဆုံးပြီးအရသာ3ဦးအပါအဝင်10ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်ကောင်စစ်ဝင်ယူနာမှာကြီးမားတဲ့ဖောက်ခွဲမှုအတော်များများလုပ်ပြီးတဲ့နောက်စပြီးတက်ခိုက်တာလို့အာဖဂန်ရဲတပ်ဖွဲ့နဲ့မျက်မြင်တွေကပြောပါတယ်။ပါကစ္စတန်ကောင်စစ်ဝင်ယူဟာအိန္ဒိယကောင်စစ်ဝင်ယူဆေးရုံတစ်ခုနဲ့ကြောင်းတွင်နာမှာရှိပါတယ်။တိုက်ခိုက်သူ၃ဦးပါကစ္စတန်ကောင်စစ်ဝင်ယုံကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးအနားမှာရှိတဲ့အေအိတ်တာကနေတဆင့်ရုံထဲဝင်မှုစီစဉ်ခဲ့ကြတာဖြစ်တယ်လို့ပြည်နယ်ရဲချုပ်ဗိုလ်ချုပ်ကြီးဖဇာမိုဟာမက်ရှာဇက်ကသတင်းထုတ်တွေကိုပြောပါတယ်။ဒါပေမဲ့လူညုံရေးတပ်ဖွဲ့တွေကအေအိတ်တာကိုဝိုင်းလိုက်ပြီးနှစ်နာရီကြာတိုက်ပွဲအတွင်းတိုက်ခိုက်သူအားလုံးကိုတတ်ပလိုက်တယ်လို့သူကပြောပါတယ်။တိုက်ခိုက်မှုကိုပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချပြီးကောင်စစ်ယုံတာဝန်ရှိသူတို့ဦးပဲမှန်ကွဲတွေကြောင့်အနှဲငယ်တန်ရာရတယ်လို့ပြောပါတယ်။
အိန္ဒိယနိုင်ငံလီတက်ချီဆက်စကမ်မှာဒီလာဇမန်ကထိခိုက်သည့်ဆုံးမှုတွေကြုံရတဲ့တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အဖွဲ့ဖြစ်အိန္ဒိယနိုင်ငံကတန်တရားရှိနေတဲ့ဂျာရှီမိုဟာမက်စစ်သွေးကြွအဖွဲ့ဝင်အများပြားကိုဖမ်းဆီးလိုက်ကြောင်းပါကစ္စတန်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ပါကစ္စတန်အရက်ပက်နဲ့စစ်ပဆိုင်ရာထိတ်တန့်ရာရှိတွေနဲ့ပြန်လည်သုံးသပ်ဆွေးနွေးမှုတွေလုပ်ခဲ့တဲ့ပါကစ္စတန်ဝန်ကြီးချုပ်နော်ဝဲရှာရီဖ်ရဲ့ယုံကထုတ်ပြန်ကြေညာချက်ထဲမှာတော့စစ်သွေးကြွအဖွဲ့ရဲ့ယုံတွေကိုခြေရာခံလိုက်နိုင်ခဲ့ပြီးချိတ်ပိတ်ထားလိုက်ပြီလို့လည်းဖော်ပြပါတယ်။ပါကစ္စတန်နဲ့ဆက်အနီးအိန္ဒိယနိုင်ငံပတ်တန်ကော့လီတက်စကန်တက်ခဲ့ခံရမှုနဲ့ပတ်သက်လို့အိန္ဒိယနိုင်ငံကရရှိထားတဲ့သတင်းချက်လက်တွေအပေါ်အခြေခံပြီးတော့ဖမ်းဆီးမှုတွေလုပ်ခဲ့တာလို့လည်းကြေညာချက်မှာဖော်ပြထားတယ်လို့အိန္ဒိယလီတက်စကန်တက်ခဲ့ခံရမှုနဲ့ဆက်နွယ်တယ်လို့သတင်းတွေထွက်ပေါ်နေတဲ့အကြမ်းဖက်သမားတွေရဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအစစ်မြင့်ရရှိရဲ့ဆွေးနွေးမှုတွေမှာကျေနပ်မှုရခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံခြားပူးပေါင်းဆောင်ရွက်လိုတာကြောင့်ရောရှေ့လုပ်ငန်းစဉ်တွေဆောင်ရွက်နိုင်ဖို့အတွက်ရောနောက်ထပ်သတင်းချက်လက်တွေလိုအပ်မှာဖြစ်တာကြောင့်အိန္ဒိယဆူရနဲ့ဆွေးနွေးတိုင်ပြီးပတ်တန်ကော့လီတက်စကန်ကိုအထူးစုံစမ်းစစ်ဆေးအဖွဲ့တစ်ဖွဲ့ဆီလို့ဖို့ပါကစ္စတန်ဆွေးရကစဉ်းစားနေတယ်လို့လည်းပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်တော်စုမှဒီကနေ့ညဖွင့်မဲ့ပါဝါဘောလို့ခေါ်တဲ့အောင်ပါလီတီရဲ့ပထမစုချေဟာဒေါ်လာ 1.5 ဘီလီယံအထိဖြစ်သွားပါပြီ။ဒီပမာဏဟာသမိုင်းဝင်စံချိန်တင်ပမာဏပါ။2012ခုနှစ်ကနောက်ထပ်အောင်ပါလီတီတစ်ခုဖြစ်တဲ့ Mega Millions တီစုချေဒေါ်လာ 656 တန်းအထိရောက်ပြီးစံချိန်တင်ထားတာကိုချုပ်လိုက်တာလည်းဖြစ်ပါတယ်။ဒီလက်မှတ်ရောင်းတာတွေဆက်များနေမယ်ဆိုရင်တော့ဒီကနေ့ညအထိမဖွင့်ခင်စူဂျီတိုးသွားနိုင်သေးတယ်လို့ဒီလုပ်ငန်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အောင်မာလီတီကိုပောက်တဲ့လူအနေနဲ့ရတဲ့ပိုက်ဆံကိုစပြီးမသုံးခင်မှာ2လလောက်အချိန်ယူဖို့ကြွမ်းကျင်သူတွေနဲ့ဘဏ္ဍာငွေကြေးဆိုင်ရာအကြံပေးတွေကပြောကြပါတယ်။ဒီပောက်တဲ့လူ80ရာခိုင်နှုန်းမှာနှစ်အနည်းငယ်အတွင်းမှာပဲငွေတပြားမှမရှိတဲ့အခြေအနေကိုရောက်သွားတာတွေဖြစ်ထားဥပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့နေ့ကိုကိုကျော်ကျော်သိန်းနဲ့ကိုအောင်လင်းဦးတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်နိုင်စေနိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်သမရသက်တမ်းတလျှောက်မှာသူလှုပ်ဆောင်ချန်ထားနိုင်တဲ့အမွေအနှစ်တွေကဘာတွေလဲဆိုတာကိုပြနိုင်ဖို့ကြိုးစားတဲ့အမေရိကန်သမ္မတဘရက်ကိုဘားမားဟာအင်ကာနစ်ညာတော့ကသူ့ရဲ့နောက်ဆုံးဖြစ်မဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရလုံးကလွှတ်တော်အမတ်တွေရှေ့မှာပြောကြားတဲ့မိန့်ခွန်းထဲမှာလွှတ်တော်အနေနဲ့လာမယ့်နှစ်တွေကိုပဲမကြည့်ပဲနောက်၅နှစ်နဲ့နောက်ပိုင်းရေရှည်ကြည့်ဖို့သမရဥပမာကတိုက်တွန်းသွားပါတယ်။VOA သတင်းထောက် Caroline Parachute ရဲ့သတင်းကိုမဆုမြတ်မွန်ကဆက်ပြီးတင်ပြထားပါတယ်ရှင
်။ American တွေကိုမျှော်လင့်ချက်တွေမြန်မာအောင်ခရီးပေးခဲ့တဲ့သမ္မတ Barack Obama ကသူ့ရဲ့နောက်ဆုံးနိုင်ငံတော်အခြေပြမိန့်ခွန်းနဲ့မှ American နိုင်ငံကိုပြတ်သားတဲ့စာနာတတ်တဲ့အကောင့်မြင်နဲ့အကြမ်းဖက်မှုတွေကိုမတုံ့လှုပ်တဲ့နိုင်ငံအဖြစ်ဖော်ပြပြောကြားသွားခဲ့ပါတယ်
။ When you come after Americans, we go after you.
American ကိုထိပါလာမယ်ဆိုရင်ကျွန်တော်တို့ကပြန်ပြီးတုံ့ပြန်မှာဖြစ်ပါတယ်။
ပြင်သစ်နိုင်ငံနဲ့ကယ်လီဖိုးနီးယားပြည်နယ်မှာတိုက်ခိုက်မှုတွေခံထားရချိန်မှာနိုင်ငံသားနဲ့ပြည်တွင်းမှာရှိတဲ့အကြမ်းဖက်သမားတွေဟာအန်ဒီယန်များတာမှန်ပေမဲ့နိုင်ငံတည်ငြိမ်မှုကိုချိမ့်ချောက်နိုင်လောက်တဲ့အစ်စ်မရှိဘူးလို့ပြောကြားခဲ့ပါတယ်။အကြမ်းဖက်မှုကိုတံပြန်ရေးကွန်ဂရက်လွှတ်တော်ကဆောင်ရွက်ဖို့အတွက်ကိုလည်းတိုက်တွန်းသွားပါတယ်
။ If this Congress is serious about winning this war and wants to send a message to our troops and the world,authorize the use of military force against ISIL. Take a vote.
ဒီစစ်ပွဲကိုအမှန်တကယ်အနိုင်ရကျင်တဲ့လွှတ်တော်ကအလေးနက်ထားတယ်ဆိုတာကိုအမေရိကန်စစ်သားတွေနဲ့ကမ္ဘာကြီးကိုပြကျင်နေဆိုရင် IS စစ်သွေးကြွတွေအပေါ်စီရေးအရာဆောင်ရွက်ခွင့်ကို Congress လွှတ်တော်ကခွင့်ပြုလိုက်ပါမဲခွဲဆုံးဖြတ်လိုက်ပ
ါကီဘာနိုင်ငံအပေါ်ကုန်သွယ်ရေးအရာပိတ်ဆို့တန်းခတ်မှုတွေကိုရုပ်သိမ်းဖို့လဲသမ္မတအိုဘားမားကတောင်းဆိုခဲ့တယ်လို့ Pacific ရံဝဲနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကိုအတည်ပြုပေးဖို့ကိုလဲလွှတ်တော်ကိုသမ္မတကတောင်းဆိုသွားပါတယ်အင်္ဂါနေ့ကသမရမိန်ခွန်းမပြောခင်နိုင်ပိုင်းမှာပဲအခုလိုကင်းလှည့်ရေရေနှစ်ဆင်းတဲ့အမေရိကန်ရေတပ်သား10ယောက်ဟာအီရန်မှာဖမ်းဆီးခံခဲ့ရပါတယ်ဒီအဖြစ်အပျက်ကိုတော့သမရကမိန်ခွန်းထဲမှာမပြောပေမဲ့အီရန်နဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်တွေအပေါ်တန်တရားရှိနေကြတဲ့လွှတ်တော်အမတ်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ
် As we speak Iran has rolled back its nuclear program shipped out its uranium stockpile and the world has avoided another
အခုဆိုရင်အီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုနောက်ဆုတ်သွားပါပြီအီရန်မှာရှိနေတဲ့ယူရေနီယံတွေကိုနိုင်ငံထဲမှာရှိမနေတော့အောင်ပို့ဆောင်နေပါပြီ။ကမ္ဘာကြီးမှာနောက်ထပ်စစ်ပွဲမဖြစ်အောင်ရှောင်လွှဲနိုင်ခဲ့ပါတယ်
။သမ္မတအိုဘားမားရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကို Republican Party ဘက်ကတုံ့ပြန်ခဲ့သူကတော့တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူး Nikki Haley ဖြစ်ပါတယ်
။ We would make international agreements that were celebrated in Israel and protested in Iran ကျွန်တော်တို့ဆိုရင်အစ္စရေးကကြိုဆိုပြီးတော့အီရန်မှာဆန္ဒပြတဲ့နိုင်ငံတကာသဘောတူညီမှုမျိုးပဲလုပ်မှာပါအခုလိုမျိုးပြောင်းပြန်ဖြစ်နေတဲ့သဘောတူမှုမျိုးမလုပ်ပါဘူး
လွှတ်တော်ကိုသမ္မတရဲ့တောင်းဆိုမှုတွေအပေါ် Republican Party ထောက်ခံသူတွေရဲ့သဘောထားတွေနဲ့ပတ်သက်လို့လဲ
I don't think he expects serious action on any of those items coming out of this Congress in particular, but I think he wants to.
သူပြောခဲ့တာတွေအတွက်လွှတ်တော်ကအလေးနဲ့တုံ့ပြန်ဆောင်ရွက်ဖို့သူမျှော်လင့်ထားတယ်လို့မထင်ပါဘူး။ဒါပေမဲ့ဒီကိစ္စတွေပေါ်သူ guilt side ရှိတယ်ဆိုတာကိုသူ့ရဲ့သမိုင်းကိုအဆုံးဖြတ်ပေးမဲ့ပြည်သူတွေကိုမြင်စေချင်တယ်လို့ပဲကျွန်တော်ထင်ပါတယ်
။ America မှာနိုင်ငံရေးအရကွဲလွဲမှုတွေဆက်ပြီးရှိနေတဲ့အပေါ်စိတ်မကောင်းဘူးလို့သမ္မတကပြောခဲ့တယ်လို့ Republican တွေဘက်ကအနှုတ်သဘောပြောကြားချက်တွေကိုလည်းဝေဖန်သွားခဲ့ပါတယ်။
All the talk of America's economic decline is political hot air.
American စီးပွားရေးကျဆင်းနေတယ်ဆိုတဲ့ပြောကြားချက်တွေကတော့နိုင်ငံရေးအတုံးချပြောမှုတွေပဲဖြစ်ပါတယ်
။ Republican Party ဘက်ကသမ္မတလောင်းဖြစ်ရေးစ조사နေကြသူတွေကလည်း Twitter လူမှုကွန်ရက်တွေပေါ်ကနေတုံ့ပြန်ကြပါတယ်။သမ္မတရဲ့မိန့်ခွန်းဟာအားရစရာမရှိဘူးလို့ Donald Trump ကပြောသလိုဒီမိန့်ခွန်းဟာနိုင်ငံတော်အခြေပြမိန့်ခွန်းမဟုတ်ပဲနိုင်ငံတော်ညှင်းချက်မိန့်ခွန်းဖြစ်တယ်လို့ Ted Cruz ကလည်းဆိုခဲ့ပါတယ်။အခုလို Republican တွေရဲ့တိုက်ခိုက်ပြောဆိုမှုတွေကို American ပြည်သူတွေကောင်းတယ်မထည့်ပဲနောက်အနာဂတ်မျိုးဆက်တွေအတွက်အရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်ကြအောင်လို့သမ္မတ Obama ရဲ့ခုနှစ်ကြိမ်မြောက်တဲ့နောက်ဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကစွမ်းဆောင်နိုင်ဖို့အင်ဂျူရောကတော့မျှော်လင့်နေပါတယ်ရှင်
။မဆုမြတ်မစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာသတင်းဆောင်မတစ်ပုဒ်ကိုအလှည့်ပေးခြင်းပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတမရကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်လိုက်ပါတယ်။ဒီဖိတ်ခေါ်မှုအပေါ်ညီလာခံတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကအပြုသဘောဆောင်တဲ့ဖိတ်ခေါ်မှုအဖြစ်ရှုမြင်ပြီးပြည်ထောင်စုတမရကိုတိုင်းပြည်နိုင်ငံရေးစနစ်နဲ့အညီဖွဲ့စည်းဖို့လိုအပ်တဲ့အကြောင်းပြောဆိုကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမင်ကွန်းပြောကြားရမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ DDR SSR ခေါ်စစ်လက်နက်ဖြုတ်သိမ်းရေးတပ်ဖြတ်သိမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ဖို့နဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိုအချိန်ကာလသတ်မှတ်ဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။တဆက်ထဲမှာပဲနိုင်ငံအသီးသီးမှာကာကွယ်ရေးအတွက်တမရော်တရက်တာရှိကြောင်းနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်လို့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းထမ်းဆောင်နိုင်ဖို့တမရော်ကဖိတ်ခေါ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပို့မျိုးသားလူမျိုးရေးတပ်ဦး PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းက SSR DDR လုပ်ငန်းတွေဖော်ဆောင်ဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာထည့်သွင်းထားကြောင်းနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်အပေါ်မှာအပြုသဘောဆောင်တဲ့ဖိတ်ခေါ်ချက်အဖြစ်ရှုမြင်ကြောင်းပြောပါတယ်။
အဲ့တော့ဒီကနေ့မှာတော့ NCA ကိုလက်မှတ်ရေးထိုးပြီးတော့မှအခုလိုပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဒီလိုအတူတကွကျင်းပတာကတော့ဒါကျွန်တော်တို့အမြင်မှာ fair and move အားလုံးကလည်းဒါလက်ခံကြပြီအစိုးရပါဝင်တပ်မတော်ပါဝင်အားလုံးကဒါလက်ခံကြပြီဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်တို့အချင်းကြမှာတအုပ်နဲ့တူတောင်းချမ်းသူလို့ဒီလိုမမြင်ကြတော့ဘဲနဲ့ကျွန်တော်တို့ကပြည်တော်စုကိုပြန်လည်ထူထောင်ကြမယ်ပြည်ထောင်ဘက်တွေနဲ့ဒီလိုတတ်မှတ်လိုက်တာလည်းဖြစ်တယ်လို့ကျွန်တော်တို့လို့မြင်ပါတယ်ဒါကြောင့်မို့လို့ဒီကာကွယ်ဦးစီးချုပ်ပြောသွားတဲ့ဟာကအရင်တုန်းကလို့ကျွန်တော်တို့ကိုတောင်းချမ်းသူလို့သဘောထားတာမျိုးနှိမ့်ချဆက်ဆံတာမျိုးမဟုတ်ပဲနဲ့ဒီတိုင်းပြည်လုံခြုံရေးကိစ္စရပ်တွေကိုဒါအတူတကွပူးပေါင်းဆောင်ရွက်နိုင်ရင်ပြည်တော်အဖွဲ့များအနေနဲ့ပြည်တော်စုပြန်လည်ထူထောင်ရေးအခြေခံမှာပြောသွားတယ်လို့ပဲကျွန်တော်မှတ်ယူပါတယ
်။အရင်ကဖေဗရယ်စနစ်ကိုခွဲထွက်မှုအနေနဲ့လက်မခံတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတောင်းချမ်းသူအဖြစ်ရှုမြင်ခဲ့ကြကြောင်းပြောပါတယ်။ကီယန်မျိုးသားစီယုံ KNU ရဲ့အထွေထွေအတွင်းရင်းမှုဘရိုဆော့ဂွေထူဝင်းကတော့တမ်ဘရော့ဖွဲ့စည်းရေးဟာနိုင်ငံရေးစနစ်ကိုအခြေခံဖို့လိုအပ်ပြီးကျင့်သုံးမဲ့နိုင်ငံရေးစနစ်ကိုဆွေးနွေးပြီးမှသာကာကွယ်ရေးစနစ်ကိုဆောင်ရွက်နိုင်မှာဖြစ်ကြောင်းပြောပါတယ
်။နိုင်ငံတော်တစ်ခုမှာတော့တမ်ဘရော့တစ်ခုလည်းရှိရမှာဆိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့ဒီတက်ကိုဘယ်လိုဖွဲ့စည်းမလဲဆိုတာကနိုင်ငံတော်ရဲ့ဖွဲ့စည်းပုံနဲ့ပတ်သက်တယ်။နိုင်ငံတော်ဖွဲ့စည်းပုံစနစ်နဲ့ပတ်သက်တယ်။ဒီတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုမှာကျွန်တော်တို့တည်ဆောက်မဲ့နိုင်ငံဖက်ဒရယ်နိုင်ငံတော်ဆိုလို့ရှိရင်ဒီတက်ကအဲ့ဒီနိုင်ငံရေးစနစ်နဲ့ကပ်ရည်တဲ့တပ်မဲ့ဖွဲ့စည်းရမှာပေါ့ဒီကိစ္စကကျွန်တော်တို့နိုင်ငံရေးစနစ်အရာဆွေးနွေးအစီအပြာပြီးမှသာဒီနိုင်ငံတော်ကာကွယ်ရေးအတွက်တမတော်ဘယ်လိုဖွဲ့စည်းမလဲဆိုတာရှိတာပေါ့ကျွန်တော်တို့နိုင်ငံနဲ့ကပ်ရည်တဲ့တမတော်ဖွဲ့စည်းပုံပဲရှိရမှာပေါ့
လက်ရှိကျင်းပနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာလုံခြုံရေးကိစ္စရပ်အပါအဝင်ရက်လက်ကောင်းတွေထွက်ပေါ်လာမယ်လို့မျှော်လင့်ကြောင်းလည်းဆက်ပြောပါတယ
်။ငြိမ်းချမ်းရေးပြည်ထောင်စုကိုဖြည့်ရှင်းဖို့အတွက်တွေ့ဆုံဆွေးနွေးဖြစ်တယ်။ဒီတော့ငြိမ်းချမ်းရေးပြည်ထောင်ကဒီခုနကျွန်တော်ပြောအခြေခံနိုင်ငံပြည်တဲ့ဖြစ်တယ်ကျွန်တော်တိုင်းရင်းသားတွေရဲ့ပြည်ထောင်ဒီမိုကရေစီပြည်ထောင်တွေပဲဖြစ်ပါတယ်။ဒါကြောင့်မလို့ငြိမ်းချမ်းရေးလာခံနေပြီးတော့ တိုင်းပြည်ပြည်ပြည်ညီလာခံလို့လည်းပြောလို့ရပါတယ်ဒီတိုင်းပြည်နဲ့ကပ်ရင်တဲ့နော်ဖွဲ့စည်းပုံတို့ဒီတိုင်းပြည်နဲ့ကပ်ရင်တဲ့ဥပဒေတို့ကတိုင်းသားတွေနောက်ပြည်သူလူထုတွေအကျိုးရှိတဲ့တိုင်းပြည်ကိုပြန်လည်ပြုတ်ပြည်ပြောင်းလဲတဲ့နော်အဲဆွေးနွေးမှုဖြစ်တဲ့အတွက်ကြောင့်ဒီဆွေးနွေးမှုကရလာတဲ့ရလာကကျွန်တော်တို့တိုင်းပြည်အဲအေးချမ်းမယ်ငြိမ်းချမ်းမယ်ရန်လူမှုလည်းမရှိတဲ့အတွက်တော့ကျဒီဒီညီလာခံတွေပဲအဲ့လိုတော့ရလာမှုထွက်လာဖို့ကြိုးမျိုးလင့်ပါ
ဒီကနေ့ဒုတိယနေ့အဖြစ်ကျင်းပတဲ့ပြည်တော်စုငင်းချင်းရင်ညီလာခံမှာတော့အစိုးရလွှတ်တော်တက်မရော်တိုင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့အသိပညာရှင်အတတ်ပညာရှင်တွေကမိမိတို့အစုအဖွဲ့အတွင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးမြေယာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုတီးခြားစီဆွေးနွေးခဲ့ပါတယ်ဒီလိုဆွေးနွေးပြီးတဲ့နောက်ခေါင်းစဉ်အလိုက်အလွှာအသီးသီးပါဝင်တဲ့အဖွဲ့အစည်းတွေကထပ်မံဆွေးနွေးကြမှာဖြစ်ပါတယ်လက်ရှိကျင်းပတဲ့ညီလာခံမှာတော့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအခြေခံမူအဖြစ်ချမှတ်မှာဖြစ်ပြီးဆုံးဖြတ်ချက်ချတာမျိုးတော့ပြုလုပ်မှာမဟုတ်ပါဘူး
ပြည်တော်စုငင်းချမ်းရင်ညီလာခံချင်းပါရနေပြည်တော်မှာကိုရန်ရောက်ရှိသတင်းရယူနေတဲ့ VOA သတင်းတောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့အားကစားသတင်းတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။2015ခုနှစ်ဖေဖော်ဝါရီကမ္ဘာအကောင်းဆုံးဘောလုံးသမားဘောလွန်ဒေါ်ဆုကိုဘာစီလိုနာနဲ့အာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီကရသွားပါတယ်။ဒါဟာမက်ဆီအတွက်တော့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကို5ချိန်မြောက်ရပြီးအများဆုံးဆန်ချိန်တင်လိုက်တာလည်းဖြစ်ပါတယ်။ကမ္ဘာအကောင်းဆုံးနီးပြဆုကိုတော့ဘာစီလိုနာနီးပြလူးဝစ်အင်ရစ်ကရသွားပြီးအကောင်းဆုံးအမျိုးသမီးဘောလုံးသမားဆုကိုတော့အမေရိကန်အသင်းကကာရလီလွိုက်ကရရှိသွားပါတယ်။ FIFA ရဲ့တနစ်တာဆုချင်းမြင်ပွဲအခမ်းအနားအကြောင်းကိုတော့ကိုရန်နိုင်ကပြောပြထားပါတယ်ရှင်
။2015ခုနှစ်အတွက်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့တနစ်တာအကောင်းဆုံးဆုတွေကိုဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာတင်လာနေကချင်းမြင်ခဲ့ပါတယ်။ကမ္ဘာအကောင်းဆုံးဘောလုံးသမားဆု FIFA Ballon d'Or ဆုကိုတော့အများမျှော်လင့်ထားတဲ့အတိုင်းပဲဘာစီလိုနာနဲ့အာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီကရသွားပါတယ်
။ Ladies and gentlemen, the FIFA Ballon d'Or 2015 goes to Lionel Messi.
မက်ဆီအတွက်တော့ဒါဟာ FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကို5ချိန်မြောက်ရပြီးတော့အများဆုံးစံချိန်တင်လိုက်နိုင်တာလည်းဖြစ်ပါတယ်။မက်ဆီကမဲအလုံးရဲ့41ရာခိုင်နှုန်း Real တိုက်စင်မှု C Ronaldo က28ရာခိုင်နှုန်း Barcelona အသင်းပေါ် Neymar က9ရာခိုင်နှုန်းရခဲ့တာဖြစ်ပါတယ်။မက်ဆီကစုရရှိတဲ့အပေါ်မှာအခုလိုပြောပါတယ်
ဒီချိန်ကတော့တော်တော်များများ special para mi
ဒီချိန်ကကျွန်တော်အတွက်ရန်ကိုထူးကြပါတယ်ပြီးခဲ့တဲ့နှစ်တွေက Cristiano Ronaldo စုရတာကိုပရိသတ်တွေကနေကြည့်ပြီးတဲ့နောက်အခုလိုဒီစုပြန်ရတာကျွန်တော်အတွက်ရန်ကိုထူးကြပါတယ်ဒီစုကကျွန်တော်အတွက်5ချိန်မြောက်ရတာဆိုတော့မယုံနိုင်လောက်အောင်ပါပဲကျွန်တော်ရဲ့အိမ်မက်တွေထက်ကိုပိုပြီးရထားတာလည်းဖြစ်ပါတယ်ပရမာဆုံးတော့ကျွန်တော်ကိုမဲပေးကြတဲ့လူတွေကိုလည်းကျေးဇူးတင်ပါတယ်ပြီးတော့ကျွန်တော်ရဲ့အသင်းမော်တွေကိုလည်းကျေးဇူးတင်ပါတယ်သူတို့ကြောင့်လည်းဒီစုကိုရရတာပါ
မက်ဆီကုလိုကမ္ဘာအကောင်းဆုံးဘောလုံးသမားဆုရရှိသွားတဲ့အပေါ်မှာအားကစားဆောင်မရှင်ကိုဇော်မျိုးစံကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်မက်ဆီရသွားတာကျွန်တော်တော့ညှတာတယ်လို့ပဲပြောရမှာပေါ့ဗျာ။ဒါပေမဲ့တခုပါပဲယူတာပြောတာတစ်ခါလာလဲစီအော်နယ်ဒိုမက်ဆီနောက်တစ်ခါလာတော့လည်းမက်ဆီစီအော်နယ်ဒိုဆိုတော့ဟိုဒီသူကြီးကတော့တမျိုးကြီးဖြစ်လာတော့မှန်ပဲလို့ကျွန်တော်တို့လည်းပဲတွေးမှာရှင
်။ဆိုတော့သူတို့ထက်ရောအခုချိန်မှာပိုကောင်းတဲ့ကစားသမားတွေးမိလား
။အဲပိုကောင်းတဲ့ကစားသမားဆိုတာဆရာဥမာပြီးခဲ့တဲ့နှစ်ကဂျူဗင်တက်အသင်းချန်ပီယံလိဘောလုံးပြိုင်ပွဲမှာဟိုဘိုလိုဗီးယားထိတက်တယ်ဆရာရယ်အီတလီဆိုလည်းပါပဲပြောပြောဒီအောင်မြင်ခြင်းမလို့ဟိုအောင်မြင်မှုတွေရခဲ့တာပဲလေသို့တော်လည်းပဲကျွန်တော်ခုနပြောလို့ပေါ့ဥမာဟိုဂိုဒမားနေရာဘူဖူလိုဟာမျိုးပေါ့ဗျာဘူဖူလိုဟာမျိုးကိုသူ့ကိုဟိုရေးမယ်ပေါ့ရေးမယ်ဆိုလို့ရှိရင်တော့ဒါအသက်လည်းကြီးပြီပေါ့နော်ဘူဖူကဒါစီပါဘလွန်ဒီရောသူ့ကိုရတဲ့ရတဲ့တဲ့ဟိုကစားသမားစီးရင်ထဲမှာပါတဲ့လေလို့ကျွန်တော်အလိုပဲမြင်တယ်လေဘာကြောင့်လဲဆိုတော့ဘူဖူကဒါပါပဲပြောပြောချန်ပီယံလိကြိမ်ပွဲမှာဂျူဗင်တက်ကိုဘိုလူပွဲအဆင့်အထိရောက်အောင်အများကြီးအထောက်အကူပြုခဲ့တာဟုတ်ကျွန်တော်ဒါရွေးကြည့်ရမယ်ဆိုလို့ရှိရင်တော့ခုနပြောဆိုဒီပွန်လိုကစားသမားမျိုးအရေးမခံရတော့ဆရာရဲ့ short list ကြီးမှာပါတဲ့မယ်လို့ကျွန်တော်အဲ့လိုမျိုးတုံ့နှက်ချင်ပါတယ
်အောက်စားကလောင်ရှင်ဦးမြတ်တက်ကတော့မက်ဆီယာဘက်ဆုံထူးကျွန်တဲ့ကစားသမားဖြစ်ပြီးတော့ဘောလုံးသမိုင်းတစ်လျှောက်မှာလည်းအကောင်းဆုံးဘောလုံးသမားဖြစ်တယ်လို့ပြောလိုက်ပါတယ
်သူကကောင်းတယ်သူကပြည့်တဲ့အတိုင်းပဲဒီတယောက်တည်းဟိုတကူကောင်းဆန်ဆန်နဲ့ကောင်းနေတာမဟုတ်ဘူးသူရဲ့အမေပါရဲ့ပါလေစီပါစီလိုနာမှာ၃ယောက်တွဲလိုက်တော့လေတကယ်ကိုအဲဒီကြီးပဲလေကျန်တဲ့ယောက်ကိုတွင်းဖို့လေဖန်ပြီးပေးနိုင်တယ်ဆပ်ပို့လုပ်ပေးနိုင်တယ်ဆိုတော့တိုက်ဆက်မှုလည်းဖြစ်တယ်ကစားဖို့ဒီကိုတွင်းနိုင်အောင်အခွင့်အရေးပေးတဲ့လူတွေလည်းမှန်တယ်ဒါကြောင့်ဒီနေ့ရတာလေထိုက်တာပါပဲစိတ်ဓာတ်လည်းကောင်းတယ်ခြေပေါ်မှာတွေခြေသွမ်းတာတက်တာစိတ်ဓာတ်ညံ့တယ်လေ ဒီမှာတော့စိတ်ဓာတ်ကိုခြေဆောင်ကျွေးရဲကြာဖို့ခက်ပါလိမ့်မယ်။ဟိုပီလီတို့မာရာဒိုနာတို့တက်တော့ကြိုက်သေးတယ်လေ။ဆိုတော့မက်ဆီကတော့ကျွန်တော်ထင်တယ်ဗျာ20ရာစုနဲ့ပဲတွေ့20ရာစုနဲ့ပဲတွေ့သူကအများအကောင်းဆုံးပဲ
2005အတွက်ကမ္ဘာအကောင်းဆုံးနီးပြဆုကိုတော့ဘာစလိုနာသင်းကိုဖလားငါးလုံးရအောင်လှုပ်ပေးခဲ့တဲ့နီးပြလူးဝစ်အန်ရီကေကဘိုင်ယန်နီးပြဂွာဒီယိုလာနဲ့ချီလီနီးပြဟော်ဟေးဆမ်ပါယိုလီတို့ကိုကျော်ဖြတ်ပြီးတော့အနိုင်ရသွားပါတယ်။အမျိုးသမီးဘက်မှာတော့ကမ္ဘာချန်ပီယံအမေရိကန်အသင်းကအကောင်းဆုံးဘောလုံးသမားဆုရောနီးပြဆုပါရသွားပါတယ်။အမေရိကန်အမျိုးသမီးအသင်းကောင်းဆောင်ကာလီလွိုက်ကကမ္ဘာအကောင်းဆုံးအမျိုးသမီးဘောလုံးသမားဆုကိုရသွားသလိုအမေရိကန်နီးပြဂျီလ်အဲလစ်လည်းအမျိုးသမီးဘက်မှာအကောင်းဆုံးနီးပြဆရာအဖြစ်နဲ့ရွေးချယ်ခံခဲ့ရပါတယ်။FIFA ရဲ့တနစ်တာအကောင်းဆုံးဂိုးပို့ကတ်စုကိုတော့ Brazil Club Guainicia အသင်းကဝမ်ဒေါ်လီရာကရသွားပြီးတော့ FIFA ရဲ့အသံရှင်းဆုံးစုကိုတော့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကမ္ဘာတစ်ဝန်းက Club အသင်းတွေနဲ့ဘောလုံးဖွဲ့ချုပ်တွေကိုဒီနှစ်မှာချီးမြှင့်လိုက်တာဖြစ်ပါတယ်။ FIFA ရဲ့2015ကမ္ဘာလက်ရွေးစဉ်17ရောက်မှာတော့ Barcelona နဲ့ Real Madrid အသင်းကကစားသမား6ယောက်ပါဝင်ခဲ့ပြီးတော့ကျန်တဲ့3ယောက်ကတော့ Bayern ကိုသမား Noah,PSG နောက်တန်းလူတီယာဂိုနဲ့ Juventus ကွန်းလက်ကစားသမား Pogba တို့အရွေးချယ်ခံခဲ့ရပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းစီစဉ်ရဲ့ညနေခင်းအစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှတော့ VOA ရုံမြင့်သံကြားအစီအစဉ်ကိုညနေ9နာရီခန့်နေ၈နာရီအထိထိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA ကနေနောက်၂နာရီအကြာည9နာရီကနေ10နာရီအထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့ VOA ညနေခင်းအစီအစဉ်နဲ့အဆုံးမသတ်သေးခင် channel နေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါအောင်ရှင်
။အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့သမ္မတတက်တန်တွင်အောင်မြင်မှုတွေနဲ့အနာဂတ်အတွက်သူ့ရဲ့အမြင်တွေကို9ချိန်နဲ့နောက်ဆုံးအချိန်ပြောတဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာထည့်ပြောသွားပါတယ်။သမ္မတတက်တန်နောက်ဆုံးနေ့ထဲရောက်လာတာနဲ့အမျှသူ့ဘာရီချန်ထားရစ်တယ်ဆိုတော့ကိုသတ်မှတ်ဖို့ကြိုးစားတဲ့အကောင်းမြင်မိန့်ခွန်းတစ်ခုအဖြစ်အင်္ဂါနေ့ညကပြောသွားတာပါ။အမေရိကန်ရဲ့စီးပွားရေးအကျဆင်းနေတယ်လို့ပြောတယ်လို့ဘယ်သူမှမဆိုလောက်ကြံပြောဆိုနေတာပဲဖြစ်တယ်လို့ဆိုပြီးအမေရိကန်ကွန်ဂရက်လွှတ်တော်အဆောက်အဦရဲ့အောက်လွှတ်တော်ခန့်မှန်းမှာပြောတဲ့မိန့်ခွန်းနဲ့စီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့သူလှုပ်ဆောင်ခဲ့တာတွေပေါ့ခုခံချေပပြောဆိုသွားပါတယ်။သူ့ရဲ့အင်္ဂါနေ့ညနိုင်ငံတော်ခြေပြမိန့်ခွန်းပေါ့သမရယူကော့ပွဲမှာဝင်ရောက်ရှင်ပြန်ကြမယ်ကိုစလရီစီကတော့တုံ့ပြန်ချက်တွေကမျှော်လင့်ထားတဲ့အတိုင်းပဲထွက်လာပါတယ်။ Republican ကိုစလရီဘက်ကမိန့်ခွန်းဟာပြင်းစရာကောင်းတယ်ကမ္ဘာမှာဖြစ်နေတဲ့ကိစ္စတွေနဲ့လည်းကင်းကွာလွန်းတယ်လို့ပြောကြတယ်လို့သမရရဲ့ Democratic Party ကတော့သမရရဲ့ဆောင်ရွက်ချက်တွေပေါ့ချီးကျူးစကားပြောပါတယ်။Republican ကိုယ်စားလှယ်ထဲမှာရှေ့တန်းရောက်နေတဲ့ Donald Trump ကသမရရဲ့မိန့်ခွန်းဟာအားရစရာမကောင်းတယ်လို့မနှဲစောင့်ကြည့်ရတယ်လို့ပြောဆိုပါတယ်။နားထောင်ခဲ့ပူးသမျှနိုင်ငံတော်ခြေပြမိန့်ခွန်းတွေထဲမှာပြင်းစရာအကောင်းဆုံးရှေ့လျားရှုပ်ထွေးဆုံးနဲ့နှစ်သာရမပါတဲ့မိန့်ခွန်းတစ်ခုဖြစ်တယ်လို့လည်း Twitter စာမျက်နှာမှာပြောဆိုခဲ့တယ်လို့ခေါင်းဆောင်မှုတွေအများဆုံးလိုနေပြီလို့လည်းပြောထားပါတယ်။သမရဥပမာရဲ့နိုင်ငံတော်ခြေပြမိန့်ခွန်းထဲမှာအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာစိန်ခေါ်မှုအများပြားကိုပြောသွားပေမဲ့မကြသေးခင်ကပဲမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုလုပ်ခဲ့တဲ့ကိစ္စကိုတော့ထည့်ပြောမသွားပါဘူး။အီရန်နိုင်ငံရေပိုင်တဲ့ထဲမှာဖမ်းဆီးခံရတဲ့အမေရိကန်ရေတပ်သား10ယောက်ကိုဖမ်းပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲပြန်လွှတ်ပေးလိုက်တဲ့အကြောင်းအမေရိကန်ကအတည်ပြုပြောဆိုပါတယ်။အီရန်နိုင်ငံကဖမ်းထားတဲ့အချိန်တွင်အမေရိကန်ရေတပ်အမှုတန်းအမျိုးသား9ဦးနဲ့အမျိုးသမီး2ဦးကိုတိကျနာကျင်အောင်လုပ်ခဲ့တဲ့အရေးလက္ခဏာမတွေ့ရဘူးလို့ပန်တဂွန်စစ်ဌာနချုပ်ရဲ့ညင်ညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ဒီဝေကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
်. This program has come to you from the Voice of America, Washington.